ကိုဗစ် -19 ရောဂါကြောင့်မလာကစပြီးနိုင်ငံအသီးသီးမှာအသွားအလာတွေကန့်သတ်ထားတာကြောင့်အီဘီလာအစောပိုင်းအထိနေ့စဉ်အတိုင်းအတာနဲ့ဖလာဝင်တက်မွေထုတ်လုပ်မှု18ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့သိပ္ပံလေ့လာချက်စာတမ်းတစ်စောင်ကအစီရင်ခံထားပါတယ်။ဒါပေမဲ့အသွားအလာတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ပြင်ဆင်နေကြပြီဖြစ်လို့ဒါဟာရာရေးအခိုက်တန့်တာဖြစ်လိမ့်မယ်လို့အင်ကာနီတို့ Nature Climate Change သိပ္ပံကျောင်းရဲ့မဂ္ဂဇင်းမှာဖော်ပြထားတဲ့အဲ့ဒီစာတမ်းကိုရေးသားသူတွေကပြောပါတယ်။ကာယောဂါကြောင့်အသွားအလာကန့်သတ်တမ်းမြှုပ်မှုတွေကဆက်ရုံအလုပ်ယုံတွေနဲ့ယင်သွားလာတွေကိုရှင်းချလိုက်တယ်လို့လက်စစ်တာအသုံးပြုမှုတွေလည်းကြော့ကြသွားတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဆက်ရုံအလုပ်ယုံတွေနဲ့လက်မဆက်တွေ့ရေကဏ္ဍတွေကနေ့စဉ် CO2 ထုတ်လုပ်တဲ့ပမာဏ86ရာခိုင်နှုန်းလောက်ရှိနေတာပါ။ကမ္ဘာတစ်လောကစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ရတော့အရင်နှစ်တွေနဲ့နှိုင်းယှဉ်2020ပြည့်နှစ်ဖလာဝင်တန်းခွေထုတ်လုပ်မှု400ခန်းနှုန်းကနေ900ခန်းနှုန်းထိကျဆင်းသွားဖို့အလားအလာရှိတယ်လို့လည်းပြောပါရတယ်။ဒါကလည်း COVID-19 အလွန်လူတွေနေ့စဉ်ပုံမှန်ဘဝကိုဘလောက်အချိန်အတိုင်းအတာနဲ့မြန်မြန်ပြန်စမလဲဆိုတာပေါ်ဦးတည်နေတယ်လို့လည်းလေ့လာချက်စာတမ်းမှာဖော်ပြထားပါရခင်ဗျာ။